ြည်တွင်းကနေအထည်ချုပ်ထည်တွေဝယ်ယူတဲ့အော်ဒါအမှားတွေကဒီနှစ်ထဲမှာကျဆင်းသွားတယ်လို့မြန်မာပြည်တွင်းအထည်ချုပ်လုပ်ငန်းရှင်တွေကပြောပါရယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပလိုနိုင်ငံတွေစီကအော်ဒါအစ်စ်တွေဆက်ပြီးတော့မရတော့တဲ့အတွက်လုပ်ငန်းတချို့ရန်နာထားရတော့မယ့်အခြေအနေရောက်သွားမှာကိုလည်းလုပ်ငန်းရှင်တွေကစိုးရိမ်နေကြတာပါဒီအခြေအနေမှာလုံသားလျှော့ချတာတွေစက်ယုံယာယီရန်နာတာတွေဖြစ်လာနိုင်တယ်လို့တချို့လုပ်ငန်းရှင်တွေကလည်းခံမှန်းပါတယ်ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်ပေါင်းကတင်ပြပေးထားပါတယ်ရှင်
ဒါမဲ့တလအတွင်းပြည်ပကနေမှာယူတဲ့ချုပ်ထည်အော်ဒါအစ်စ်တွေထပ်ပြီးမရတော့ဘူးဆိုရင်အထည်ချုပ်လုပ်ငန်းတွေဆက်ပြီးလဲပတ်ဖို့ခက်ခဲသွားလိမ့်မယ်လို့လုပ်ငန်းရှင်တချို့ကပြောရည်ကိုပြောပါတယ်။ကိုဗစ်ကာလနောက်ပိုင်းမှာအရင်ရှိပြီးသားအော်ဒါလက်ကျန်တွေကိုဆက်ချုပ်နေရတာဖြစ်ပြီးအော်ဒါအစ်စ်တွေထပ်ရဖို့လုံးပန်းနေရဆဲဖြစ်ပါတယ်။အထူးသဖြင့်တရုတ်နိုင်ငံသားတွေပိုင်တဲ့အထည်ချုပ်လုပ်ငန်းအများအပြားလုပ်ငန်းရပ်ဆိုင်မှုနဲ့ကြုံရနိုင်တယ်လို့အထည်ချုပ်လုပ်ငန်းရှင်တို့ကပြောရည်ကိုပြောပါတယ
်။ဆိုလို့ရှိရင်တော့ China တို့တခြားနိုင်ငံတွေကဒီကားကတော့အထည်ချုပ်အကြီးကြီးတွေမှာပြည့်မယ်ဆိုတဲ့အတိုင်းကြားနေတယ်။ဒီဓာတ်ကုန်ပိုင်းတော့ဆိုလို့ရှိရင်တရုတ်နဲ့ဒုံယုံတော့ order ရဖို့ရှိတယ်။ပြီးရင်တက်လာမယ်ဆိုလည်းအတိုင်းကြားနေတယ်။အဓိကကတော့အဲ့ order ပြည့်နေပြီပါလား။ဒီကားဆိုတာတို့တရုတ်ပြည်သားတို့ဖြစ်တဲ့နိုင်ငံကိုအဲ့လိုမျိုးဖြစ်နေတယ်လေ။
ပြည်ပကအမှားအော်ဒါတွေညော့နေလာတာနဲ့ပတ်သက်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကို VOA ကမေးမြန်းခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်လို့ဖြေဆိုဖို့ညှင်းခဲ့ပါတယ်အထူးသဖြင့်အမေရိကန်နဲ့ဥရောပတမကလိုနိုင်ငံတွေမှာကိုဗစ်ကူးစက်မှုတွေရှိနေဆဲဖြစ်တယ်လို့ဝယ်လိုအားလဲကျဆင်းနေတဲ့အတွက်